ပြင်းထန်နိုင်ငံကစွမ်းအင်လုပ်ငန်းကြီးဖြစ်တဲ့ Total Energy ကဇန်နဝါရီလ20ဘုတ်တခုနေ့မှာမြန်မာနိုင်ငံကနေထွက်ခွာသွားဖို့စီစဉ်ထားတဲ့ပေါ်လူခွင့်ရေးလှုပ်ရှားသူတွေကစိုးရိမ်နေကြပါတယ်။ဒီလိုထွက်ခွာမှုကစစ်ကောင်စီကနေထိန်းချုပ်ထားတဲ့မြန်မာရင်းနှီးနဲ့တဘာဝတန်းဝင်ကုမ္ပဏီ MOG အတွက်ဝေစုပိုတိုးလာပြီးဝင်ငွေပိုလာစီမှာဖြစ်တဲ့အတွက်ဒီလုပ်ငန်းအတွက်အမေရိကန်ရဲ့ဒဏ်ခတ်ရေးယူမှုတွေအရေးတကြီးလိုနေပြီလို့ Human Rights Watch လူခွင့်ရေးစောင့်ကြည့်ဖွဲ့ကအင်တာနက်မှာကြေညာချက်ထုတ်ပြန်တိုက်တွန်းပါတယ်။မြန်မာနိုင်ငံရဲ့အကြီးဆုံးရေနံနဲ့တဘာဝဓာတ်ငွေတိုက်လုပ်ငန်းကနေပြင်းထန်ရေနံကုမ္ပဏီထွက်သွားရင်သူ့အစု share တွေကိုဆက်သူလုပ်ကိုင်းနေတယ်။ကျန်သုံးဖွဲ့ဖြစ်တဲ့ American Shell Site Chevron, Thai Shell Site PTT EP နဲ့ MOG တို့ကအချို့ကျခွဲဝေယူကြမှာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့ယူရင်းလာနေတဲ့လူခွင့်အခြေအနေကြောင့်6လပဲဆက်လုပ်တော့မယ်လို့ Total Energy က January လထဲမှာကြေညာခဲ့တာပါ။ဒီကုမ္ပဏီက1990ပြည့်လွန်နှစ်တွေကစပြီးရေနံဓာတ်ငွေတိုက်နဲ့မှာChevron နဲ့ PTT EP တို့နဲ့အတူလက်တွဲလုပ်ကိုင်တာဖြစ်ပါတယ်။ Total ကအစု share တွေကိုစစ်ကောင်စီထိန်းချုပ်ထားတဲ့ MOG ကရသွားရင်နိုင်ငံရဲ့လူခွင့်ရချိုးဖောက်မှုတွေပိုများလာနိုင်ကြောင်းနဲ့တခြားကုမ္ပဏီတွေအနေနဲ့လည်းမြန်မာနိုင်ငံကနေထွက်ခွာမယ်ဆိုရင်စစ်ကောင်စီဝင်ငွေပိုးပြီးရအောင်မလုပ်မိစေဖို့တာဝန်ရှိတယ်လို့ Human Rights Watch ရဲ့အဖွဲ့ပြင်းထန်ဆိုင်ရာ Director Benedict General ကပြောပါတယ်။မြန်မာရေနံနဲ့တဘာဝဓာတ်ငွေကနေစစ်ကောင်စီကတနည်းကိုAmerican dollar 3,000 ကျော်နိုင်ငံခြားဝင်ငွေရနေတာဖြစ်ပါတယ်။